တက်ဆက်စ်ပြည်နယ်ဒက်လက်ဆေးုံမှာယောဂါကုသမှုခံယူနေရတဲ့လက်ဘေးရီးယားလူမျိုးအီဘိုလာဝေဒနာရှင်ဟာအသေးအတန်ဖြစ်နေတယ်လို့အမေရိကန်ထိပ်တန်းကျန်းမာရေးအရာရှိတဦးကပြောဆိုလိုက်ပါတယ်ဝေဒနာရှင်တောမတ်စ်အက်ရစ်ဒွန်ကန်နဲ့အဆက်ဆံလုပ်ခဲ့သူတွေအားလုံးကိုရှာဖွေနိုင်ရင်ဒါဟာအီဘိုလာပြန်ပွားမှုတားဆီးရေးအတွက်အထောက်အကူပြုလိမ့်မယ်လို့ယောဂါထိန်းချုပ်ရေးစင်တာကဒေါက်တာတောမတ်စ်ဖရိုက်ဒင်ကတလင်းကနေနေတုန်းက CNN သတင်းဌာနကိုပြောဆိုခဲ့ပါတယ်ဒါကြောင့်အမေရိကန်ပြည်တော်စုမှာယောဂါပြန်ပွားမှုဖြစ်မလာနိုင်တာကိုသူ့အနေနဲ့ခံခံမာမာယုံကြည်ကြောင်းပြောဆိုပါတယ်ဒါပေမဲ့လည်းအနောက်အာဖရိကမှာယောဂါဖြစ်ပွားနေတာအချိန်ကြာလာတိုင်းမှတခြားနိုင်ငံတွေကိုကူးစက်လာနိုင်ခြင်းရှိမဲ့အပေါ်ကိုတော့အမေရိကန်အာဏာပိုင်တွေကစိုးရိမ်ကြောင်းပြောဆိုပါတယ်အီဘိုလာယောဂါဝီနာရှင်ဒွန်ကန်ရဲ့အခြေအနေဟာစနေနေ့မှာယောဂါအပြင်းထန်ဖြစ်ပွားနေတာကိုစိုးရိမ်ရတဲ့အခြေအနေကိုရောက်ရှိလာတာပါစက်တင်ဘာ20ရက်နေ့ကလိုင်ဘေးရီးယားကနေအမေရိကန်ပြည်တော်စုကိုရောက်ရှိလာခဲ့ပြီး၄ရက်အကြာမှာအီဘိုလာယောဂါကိုစတင်ကူးသခံယူခဲ့ရတာဖြစ်ပါတယ်ခင်ဗျာ